ဩဂုတ်လ12ရက်နေ့ကရန်ကုန်မဟာဗန္ဓုလပန်းချံရှိမှာ69နှစ်မြောက်ကရင်အာဇာနည်နေ့အခမ်းအနားဥဆောင်ကျင်းပခဲ့တဲ့ကရင်အမျိုးသမီးအစည်းအရုံးဥက္ကဋ္ဌနှောင်းအောင်လှကိုကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်နဲ့ထောင်ဒဏ်15ရက်ဒီကနေ့အမိန့်ချလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုကြောက်တရားမြို့နယ်တရားရုံးမှာကိုယ်တိုင်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကပြောပြပေးပါမယ်ရှင်။
ကရင်အာဇာနည်နေ့ဆိုရဲအသုံးနှုန်းကိုပြောင်းလဲသုံးစွဲဖို့အာဏာပိုင်တွေကဖိအားပေးရကြတာအဲ့ဒီခံနာကိုဖြစ်အောင်လုပ်ခဲ့ရကြောင်းတရားရင်ဆိုင်နေရတဲ့ကရင်အမျိုးသမီးအစည်းအရုံး KWU ဥက္ကဋ္ဌနှောင်းလှနဲ့ကရင်လူငယ်နှစ်ယောက်ကိုဒီနေ့ရန်ကုန်တိုင်းကြောက်တရားမြို့နယ်တရားရုံးကငိမ့်စုစီပုံမှန်20နဲ့ထောင်ဒဏ်15ရက်အမိန့်ချလိုက်ပါတယ်69နှစ်ပြည့်ကရင်အာဇာနည်နေ့ကိုသူတို့ဘက်ကဥပဒေအတိုင်းလွတ်ဆောင်ခဲ့ပေမဲ့အခုလိုအမိန့်ချခံရတာကိုလက်မခံနိုင်ကြောင်းနဲ့အယူခံဆက်ဝင်သွားမယ်လို့စီရင်ချက်ချအပြီးမှာနှောင်းလှကတရားရုံးရှေ့မှာမီဒီယာတွေကိုပြောပါတယ
်
1950ဩဂုတ်လ12ရက်ကရင်ပြည်နယ်ဖားပုံမြို့မှာတပ်မတော်နယ်ကရင်အမျိုးသားအစည်းအရုံး KNU တိုက်ပွဲဖြစ်ခဲ့ပြီးကရင်အမျိုးသားခေါင်းဆောင်စောပါဦးကြီးကြာဆုံးခဲ့ပါတယ်။သူ့ကိုဂုံပြုတဲ့အနေနဲ့ဩဂုတ်လ12ရက်ကိုကရင်အာဇာနည်နေ့အဖြစ်သတ်မှတ်ခဲ့ကြတာပါ။ KNU ဟာ2015မှာတနင်္ဂနွေလုံးအပြည့်ရက် NCA စာချုပ်ကိုအစိုးရနဲ့ချုပ်ဆိုခဲ့ပြီးငြိမ်းချမ်းရေးအတွက်ပူးပေါင်းဆောင်ရွက်နေတဲ့လက်နက်ကိုင်အဖွဲ့အစည်းလည်းဖြစ်ပါတယ်။တိုင်းဒေသလူမျိုးများကာဝယ်စောက်ရှောက်ရေးဆိုတဲ့အချက်ကိုဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားရတဲ့အပြင်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီမှု NCA စာချုပ်မှာလည်းတိုင်းဒေသတွေရဲ့ဘာသာယဉ်ကျေးမှုစပေးဒလိထုံးစံတွေကိုကာဝယ်ထိန်းသိမ်းစောက်ရှောက်ရမယ်ဆိုတဲ့အချက်တွေကိုပြဋ္ဌာန်းထားတာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်မထိခိုက်ဖို့အစိုးရကဆောင်ရွက်တင်ကြောင်းကရင်အမျိုးသားအစည်းအရုံး KNU ဗဟုအမြဲတမ်းကော်မတီဝင်ဘဒုမန်းကြီးမောင်ကတရားရုံးရှိမှာမီဒီယာတွေကိုအခုလိုပြောပါတယ်
။အာဏာပိုင်တွေကိုဥပဒေကြောင်းရဘာရကျွန်တော်တို့ဘာမှပြောချင်ဘူး။ကျွန်တော်တို့ကရင်မျိုးကရင်ယူကရင်မျိုးသားအစည်းအရုံးအနေနဲ့ကျွန်တော်တို့ကနိုင်ငံရေးလုံခြုံရေးကိုရှေ့ရှုပ်ပြီးတော့အကောင့်တွေပေါ်နေတဲ့လူမျိုးတစ်မျိုးအဖွဲ့အစည်းတစ်ခုအနေနဲ့ငြိမ်းချမ်းရေးလုံခြုံရေးကိုထိခိုက်မဲ့နစ်နာမဲ့တူ့ကိုတူ့တန်စီရပွားစီမဲ့ဟာတွေကိုမဆောင်ရွက်မိဖို့ကျွန်တော်တို့မေတ္တာရက်ခံပါတယ်။ဒါပဲပြောချင်ပါတယ်။
ဒီနေ့ကြောက်တရားမျိုးနယ်တရားရုံးကနှောင်းလကိုထောင်ဒဏ်15ရက်ချမှတ်လိုက်ပြီးမယ်သူ့အနေနဲ့အခုလိုချမှတ်လိုက်တဲ့ပြစ်ဒဏ်ကို9ရက်ကျော်ပြီးအချုပ်ကျခံရတာဖြစ်ပါတယ်သူနဲ့အတူတရားစွဲခံရတဲ့ကရင်လူငယ်2ယောက်ဟာလည်းနှောင်းလနေတူထောင်ဒဏ်15ရက်အသီးသီးချမှတ်ခံရပြီးမယ်သူတို့ကလည်းပြစ်ဒဏ်ထက်2ရက်ကျော်အကျဉ်းချခံခဲ့ရပါဒီကနေ့နှောင်းလကိုစီရင်ချက်ချရဲ့ကြောက်တရားမျိုးနယ်တရားရုံးမှာသူ့ကိုလာရောက်ဝန်းရံသူတွေကလူအင်အား300လောက်ရှိခဲ့ပြီးအဲ့ဒီတဲကတချို့ဟာမနက်အစောကြီးကတည်းကရောင်းနေခဲ့ကြတာလို့ဆိုပါတယ်။ကရင်လူမျိုးတွေပါဝင်အခြားတိုင်းဒေသလူမျိုးတွေအရက်ဘတ်အဖွဲ့တွေမီဒီယာတွေပူးပေါင်းပြီးညီညွတ်စွာထုတ်ပေါ်ပြောဆိုခွင့်တိုင်းဒေသတွေတန်းတူရေးနဲ့ဖိနှိပ်မှုတွေရပ်တန့်ရေးတို့တောင်းဆိုတဲ့လှုပ်ရှားမှုကိုလည်းဒီနေ့ညနေပိုင်းရန်ကုန်ဗန္ဓုလပန်းချံထဲမှာလုပ်ခဲ့ကြပါတယ်။